ဂျွန်စ်ဟော့ပကင်းစ်တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာကဒီကနေ့မနေ့ထုတ်ပြန်တဲ့စီးရင်တွေအရကမ္ဘာတဝန်းကိုဗစ် -19 ကူးစက်သူ33သန်းကျော်ရှိပြီးသေဆုံးသူဦးရေကတသန်းနီးပါးရှိနေပြီဖြစ်ပါတယ်။ကူးစက်မှုနှုန်းအများဆုံးဖြစ်တဲ့အမေရိကန်နိုင်ငံတွင်ပြည်နယ်20ခုမှာပြီးခဲ့တဲ့အပတ်ကစလို့ကူးစက်မှုနှုန်းအနည်းဆုံး100ခန့်နှုန်းလောက်တက်လာတယ်လို့လည်းဒီစီးရင်တွေကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တည်းအထက်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ8200ကျော်နဲ့ကူးစက်သူစုစုပေါင်း6သန်းကျော်ရှိနေပြီးCOVID-19 ကြောင့်သေဆုံးသူက 9,500 ကျော်ရှိပြီဖြစ်ပါတယ်။ကူးစက်မှုနှုန်း9သန်းကျော်ရှိတဲ့ American ပြီးရင်အိန္ဒိယကကမ္ဘာမှာ COVID-19 ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။ဥရောပမှာလည်း COVID-19 တကြော့ပြန်ကူးစက်မှုတွေကြောင့်တချို့နိုင်ငံတွေမှာအသွားအလာကန့်သတ်တာတွေကိုပြန်ပြီးတော့ချမှတ်ထားပါတယ်။ဗြိတိန်မှာ COVID-19 ဒုတိယလှိုင်းရိုက်ခတ်နိုင်တဲ့အတွေ့ရောဂါထိန်းချုပ်ရေးလျင်မြန်တည်ကြတဲ့ဆုံးဖြတ်ချက်တွေချမှတ်သွားဖို့လိုတယ်လို့ဝန်ကြီးချုပ် Boris Johnson ကသတိပေးထားပါတယ်။ပြင်သစ်နိုင်ငံမှာလည်းစားဥပုံနဲ့ဆောင်းရာသီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေဦးမယ်လို့အမျိုးသားကျန်းမာရေးကောင်စီအကြီးအကဲ Patrick Bouvier ကပြောပါတယ်ရှင်။